Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖျားဖျားနဲ့ပြည့်စုံနေမနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30/40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်တာမြူသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါတမနာထရမ့်ကိုတရားဆွဲဆိုမယ့်အချက်တွေကိုအော်ဒီတော်ကော်မတီတွေမူကြမ်းပြုစုကြဖို့အော်ဒီတော်ဥက္ကဋ္ဌကညွှန်ကြားလိုက်ပါပြီပြည်နိုင်ငံသားဝင်ကြီးဝေါင်ကြီးဟာဒီဇင်ဘာလ9ရက်နေ့ရှိရနေတွေမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်အမေရိကန်ကဆက်ပြီးရန်စနေရင်တမနာထရမ့်ကိုဒီကထိခဲ့စေမယ့်စကားတွေနဲ့တုတ်ပြန်သွားမယ်လို့မြောက်ကိုရီးယားကသတိပေးပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်မြန်မာနိုင်ငံကဒီ ICJ မှာရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်ပြီးတော့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ဥပဒေအကျိုးဆောင်အဖွဲ့ရှေ့နေနဲ့ဆက်သွယ်တဲ့အခါမှာတော့
Absolutely it's overwhelming there's overwhelming evidence in the voluminous
ဒီနေ့အပြီးမကြာခင်မှာပဲဇက်တိုက်ကြားရဖို့ရှိပါတယ်ခင်ဗျာဒါအပြင်ဒီကနေ့မှာဒီကနေ့ဒီအစည်းအဝေးမှာတော့ဂမ်ဘီယာနိုင်ငံနဲ့အမှုရင်ဆိုင်နေရတဲ့အကြောင်းတွေကိုပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်ကျွန်တော်တို့တင်ဆက်သွားဖို့ရှိပါတယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်၊ကျမ်းမာရေးကဏ္ဍ၊တိုင်းရင်းသတင်းလွှာတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအာဏာကိုအလွယ်သုံးစားလုပ်ထားတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာပြီးသမ္မတကိုတရားစွဲဆိုမဲ့ဆွဲချက် Articles of Impeachment တွေကိုတတ်မှတ်ရေးဆက်ပြီးလှုံ့ဆော်ကြဖို့ဒီမိုကရက်ခေါင်းဆောင်တွေကိုကြာသပိတ်နေ့ကညွှန်ကြားလိုက်ပါတယ်။သမ္မတထရမ့်ဟာသမ္မတအနေနဲ့ပြုမှုလှုံ့ဆော်ရမယ့်တတ်မှတ်ချက်တွေကိုမလိုက်နာဘူး။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုတောင်းဆိုပြီးအမေရိကန်အခြေခံဥပဒေကိုလိုက်နာပါမယ်ဆိုတဲ့ကြမ်းကြိမ်ဆိုချက်ကိုချိုးဖောက်တယ်လို့ Mrs. Pelosi ကခတ်တူတူပဲကြေညာပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာ2020ပြည့်သမ္မတရွေးကောက်ပွဲအတွက်သမ္မတထရမ့်ရဲ့ပြိုင်ဘက်တစ်ဦးဖြစ်ပါတယ်။အချက်လက်တွေကခိုင်မာပါတယ်။သမ္မတဟာနိုင်ငံတော်လုံခြုံရေးကိုထိခိုက်စေတဲ့အထိသူကိုယ်တိုင်ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအလွယ်သုံးစားလုပ်ခဲ့တယ်လို့ Mrs. Pelosi ကပြောပါတယ်။အောက်လူတော်တရားရေးကော်မတီဥက္ကဋ္ဌ Jerome Nadler နဲ့တခြားကော်မတီတွေရဲ့ဒီမိုကရက်ဥက္ကဋ္ဌတွေအနေနဲ့သမ္မတကိုတရားစွဲဆိုမယ့်အချက်တွေကိုမူကြမ်းပြုစုကြဖို့အောက်လူတော်ဥက္ကဋ္ဌကညွှန်ကြားပါတယ်။တရားရေးကော်မတီမှာကြားနာပွဲတွေကိုဗိုလ်ထူးနေကဆက်လုပ်တာပါ။အချိန်စရာအထူးကြောင့် Mrs. Pelosi ကပြောမသွားပေမဲ့သမ္မတကိုတရားစွဲဆိုရေးကိစ္စကိုဒီလကုန်အားလည်းရဲ့ကာလဖြစ်တဲ့ Christmas ပွဲတော်ကာလမတိုင်ခင်မှာပဲအောက်လူတော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းရှိပါတယ်။
အီရန်မှာတက်စီစီရုတ်တရက်အနှွန်ကျွန်တိုးမြင့်လိုက်တဲ့အတွက်ပေါ်ပေါက်လာတဲ့ဆန္ဒပြမှုတွေကိုရဲကနှိမ်နေရမှာတိတ်ဆုံးသူ1000ကျော်နေပြီလို့အမေရိကန်နိုင်ငံသားဌာနအီရန်ဆိုင်ရာအထူးကိုယ်စားလှယ် Brian Hook ကချက်တဲ့ပရင်းနဲ့မှာပြောကြားလိုက်ပါတယ်။အီရန်အစိုးရကတက်စီစီကို300ရာခိုင်နှုန်းတိုးမြင့်လိုက်တဲ့နောက် November 15ရက်နေ့မှာဆန္ဒပြမှုဖြစ်ပေါ်လာတာပါ။အီရန်မျိုးကြီးတွေပေါဝင်မျိုးပေါင်း100ကျော်မှာအီရန်ဘာသာရေးခေါင်းဆောင်တွေနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေတောင်းဆိုပြီးဆန္ဒပြကြတာပါ။အီရန်နိုင်ငံမှာအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတဲ့ကြားကပဲတကယ်လို့ဖြစ်နိုင်ရင်တော့ဆန္ဒပြမှုနဲ့ပတ်သက်တဲ့အချက်လက်တွေပေးပို့ကြဖို့အမေရိကန်ပြည်ထောင်စုကအီရန်ပြည်သူတွေကိုတိုက်တွန်းထားပါတယ်။အီရန်ပြည်သူတွေပေးပို့တဲ့ဗီဒီယိုပေါင်း 32,000 ကိုအမေရိကန်နိုင်ငံသားဌာနကလက်ခံရရှိတယ်လို့လည်းဟုတ်ကပြောပါတယ်။ဒီထဲမှာအီရန်နိုင်ငံတောင်ပိုင်းမှာအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့တွေကဆန္ဒပြလူစုကိုပစ်ခတ်ခဲ့တဲ့အတွက်လူပေါင်း100လောက်တေဆုံးခဲ့ရတယ်လို့ဆိုတဲ့ဗီဒီယိုလည်းပါတယ်လို့ပြောပါတယ်။အီရန်တပ်တွေကထောင်နဲ့ချီတဲ့နိုင်ငံသားတွေကိုဒဏ်ရာရစေတယ်လို့လူပေါင်းအနည်းဆုံး 9,000 လောက်ကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။တေဆုံးသူအရေအတွက်အတိအကျရဖို့ခက်ခဲပေမဲ့ရာနဲ့ချီတေဆုံးခဲ့ရတယ်ဆိုတော့တေကြတယ်လို့လည်းဟုတ်ကပြောပါတယ်။အခုအီရန်ကမငြိမ်မသက်ဖြစ်မှုက1989ခုနှစ်အစ္စလာမစ်တော်လှန်ရေးစခဲ့ခြင်းကစပြီးအီရန်အာဏာရှင်ရင်ဆိုင်ရတဲ့အဆိုးဝါးဆုံးနိုင်ငံရေးပြဿနာဖြစ်ကြောင်းလည်းပြောပါတယ်။
နာမည်ဆိုးနဲ့ကြော်ကြားတဲ့ရုရှားနိုင်ငံသားစိုက်ဘာရာဇဝတ်မှုကျူးလွန်သူ2ဦးကိုတရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်နဲ့ဗြိတိသျှတရားရေးတာဝန်ရှိသူတွေကကြေညာပါတယ်။ကမ္ဘာတစ်ပေါင်းကလူတွေရဲ့ဒေါ်လာငွေတန်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့ဆယ်စုနှစ်တခုကြာရာဇဝတ်မှုမှာပါဝင်ပတ်သက်တယ်ဆိုပြီးသူတို့ကိုဆွဆွဲထားတာပါ။အသက်32နှစ်အရွယ် Maxim Yakubets နဲ့အသက်38နှစ်အရွယ် Igor Turashev တို့ဟာ Evil Co လို့တည်ထားတဲ့ Russia Hacker အုပ်စုရဲ့အဖွဲ့ဝင်တွေပါ။သူတို့2ဦးဟာ Android ဖြစ်စေတဲ့ computer software တခုကိုသုံးပြီးနိုင်ငံ40ကျော်ကဘဏ်တွေငွေကြေးအဖွဲ့အစည်းတွေစီကနေဒေါ်လာ100ကျော်ခိုးယူခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယာကုဘ်ဇက်နဲ့ Turashev တို့ကိုပူပေါင်းကြံစီမှုဆံရဆွဲချက်10ခုကွန်ပျူတာစနစ်တွင်ခိုးဝင်မှုဆက်သွယ်ရေးနည်းပညာသုံးပြီးငွေကြေးလိမ်လည်မှု Android software ဝင်သွားတဲ့ကွန်ပျူတာတွေထဲကနေပ ဖန်ဆိုင်ရာအချက်လက်တွေနဲ့ပို့ကိုရေးဆိုင်ရာတခြားအချက်လက်တွေကိုခိုးယူဖို့ဘူးဂက်ဆိုတဲ့မာဝဲကိုဖျက်ဝေမှုတွေနဲ့ပန်ဆယ်ဗေးနီးယားပြည်နယ်နောက်ပိုင်းခေတ်မှာတရားစွဲထားပါတယ်။ Evil Co Hacker အုပ်စုကိုတန်ခတ်ရေးယူကြောင်းလဲအမေရိကန်ဗန်ဒါရေးဌာနကကြေညာပါတယ်။ Crydex ဒါမှမဟုတ် Drydex လို့သိထားကြတဲ့ဘူးဂက်မာဝဲဟာခိုးဝင်တဲ့ကွန်ပျူတာတွေမှာထည့်ထားတဲ့ virus တက်တဲ့ software တွေနဲ့တခြားအကာအကွယ်တွေကိုကျော်လွှားနိုင်အောင်ရေးထားတာလို့တရားစွဲဆိုချက်ထဲမှာဖော်ပြထားပါတယ်။
ပြင်သစ်နိုင်ငံရဲ့အငြိမ်းစားယူမှုပင်ဆက်စနစ်ကိုပြန်လည်ပြုပြင်ပြောင်းလဲဖို့သမ္မတအီမန်နျူအယ်မက်ခရွန်ရဲ့အစီအစဉ်ကိုချက်တဲ့ပရင်းတွေကနိုင်ငံတဝန်းအလုပ်သမားသမဂ္ဂတွေကကန့်ကွက်ဆန္ဒပြခဲ့ကြပြီးတင်းနယ်ချီတဲ့အလုပ်သမားတွေအလုပ်ခွင်တွေကနေထွက်ခွာခဲ့ကြပါတယ်ဒီပြုပြင်ပြောင်းလဲမဲ့စနစ်ဟာတန်းနယ်ချီတဲ့အလုပ်သမားတွေကိုအလုပ်ချိန်ပိုလုစေပြီးလူအားကအကျိုးခံစားခွင့်ကတော့ပိုပြီးနှဲသွားစေနိုင်တဲ့အတွက်ခုလိုဆန္ဒပြကြတာဖြစ်ပြီးဒီဆန္ဒပြမှုဟာပြင်သစ်တနိုင်ငံလုံးနှီးပါးရဲ့လုပ်ငန်းလေပတ်မှုတွေကိုရပ်ဆိုင်းစေခဲ့ပါတယ်ဒီဆန္ဒပြမှုကြောင့်နိုင်ငံတလောကူးတန်းသွားလာရေးတွေရက်ဆိုင်သွားတယ်လို့ကြောင်းအများစုပါပိတ်ခဲ့ရတဲ့ပြင်ဆေးရုံတွေမှာလည်းဆေးကုမဲ့သူမရှိဖြစ်ကုန်ပြီးအစိုးရအခြေခံဝန်ဆောင်မှုတွေကောင်းကောင်းမရပဲဖြစ်ကုန်ပါတယ်။ပါရီနဲ့တခြားမြို့ကြီး20ကျော်မှာအတော်လေးငြင်းချမ်းတဲ့ဆန္ဒပြမှုတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အကြမ်းဖက်မှုတချို့တွေ့ရပါတယ်။ထောင်နဲ့ချေတဲ့ဆန္ဒပြသူတွေလာပြီးစုဝေးတဲ့ပါရီအရှေ့ဘက်ကPlace de la Republic နားမှာတော့ဆန္ဒပြသူတချို့ကဆောက်လို့ရဲ့နောက်ဆက်တွဲကာဒစီမီတင်ရှုတ်ခဲ့တယ်လို့ရဲတွေကလည်းမြေယိုဘုံတွေနဲ့ပြန်လည်ပြစ်ခတ်ခဲ့တာပါအလုတ်သမားတွေကိုအလုတ်ချိန်ပိုလုတ်ဖို့အဆောပြုထားတဲ့ဒီအစီအစဉ်ကိုပြင်းထန်သမရပယ်ဖျက်မပင်မချင်းဆက်ပြီးဆန္ဒပြသွားမယ်လို့တမကခေါင်းဆောင်တွေကပြောပါတယ်အစီအစဉ်အသေးစိတ်ကိုမသိရသေးပေမဲ့တမကတွေနဲ့ညှိနှိုင်းဆွေးနွေးပြီးရင်ရှေ့သတင်းပတ်ထံမှာဝန်ကြီးချုပ်ကမူပိုင်ကိုချပြဖို့ရှိတယ်လို့သမရရုံးကချက်တပရင်းနေမှာပြောကြားခဲ့ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဒီဇင်ဘာလ9ရက်နေ့ရှေ့ရနေ့တွေမှာဒီဥနိုင်ငံသားကြီးဝင်ကြီးဝေါင်ကြီးမြန်မာနိုင်ငံကိုလာရောက်တဲ့အခါရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခြင်းရှိတယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေးလာသူဒေါက်တာလှကျော်စောက VOE ကိုပြောပါတယ
်ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာအဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေနေရာပြန်ရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်မယ်ထင်ပါတယ်တော်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းဖင်ကိုယ်တိုင်ကပြောလိုက်တာပဲလေဒီရိုးနေကြကိစ္စတွေသူတို့အတတ်နိုင်ဆုံးကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ
်ဒီရိုးနေငံကြီးဝန်ကြီးဟာနိုင်ငံတော်အတမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရလာရောက်မှာဖြစ်တယ်လို့ရိုးနေငံကြီးဌာနရဲ့ကြာသပတေးနေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်တော်ဆန်းစုကြည်ဟာပြည်ပဆိုင်ရာတရားခွန်ရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာကိုရင်ဆိုင်ဖြေရှင်းဖို့ဒီဇင်ဘာလ10ရက်နေ့နောက်မကျပဲတောက်ဖို့ရှိနေချိန်မှာပဲအဲ့ဒီမတိုင်ခင်တရုတ်နိုင်ငံကြီးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဖြစ်လာတာပါဒီနိုင်ငံဟာလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီအကြတဲ့ကိုဖြေရှင်းရေးဒင်္ဂလာဒေ့ရှ်မြန်မာနိုင်ငံတို့နဲ့အတူပါဝင်လို့ဆောင်ပေးနေတာဖြစ်ပါလေ။ရိုဟင်ဂျာလို့ခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာအစိုးရဟာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာဆွဲချက်နဲ့ ICJ မှာတရားစွဲထားတာကိုရင်ဆိုင်နေရတဲ့အပြင်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတယ်လို့အာဂျင်တီးနားဗဟိုတရားရုံးမှာလည်းလူ့ခွင့်ရေးလှုပ်ရှားသူတွေကတရားစွဲဆိုထားပါတယ်။
American သမ္မတ Donald Trump ကမြောက်ကိုရီးယားပေါ်မှာဆက်ပြီးရန်စနေမယ်ဆိုရင်သမ္မတ Trump ဂုံတိုက်ခါထိခိုက်စေတဲ့အသုံးနှုန်းတွေနဲ့မြောက်ကိုရီးယားဘက်ကပြန်ပြီးတုံ့ပြန်မှာဖြစ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးအမှတ်1ချိုဆွန်ဟွေးကချက်တပရင်းနေမှာတတိပေးပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးလက်နဲ့စီစဉ်ရင်းနဲ့ပတ်သက်ပြီး American နဲ့မြောက်ကိုရီးယားတို့ကြားညှိနှိုင်းဆွေးနွေးအလားအလာမှေးမြင်နေခြင်းမှာအခုလိုတတိပေးလိုက်တာပါ။တကယ်လို့ American ဘက်ကလက်ရုံးမှုတစုံတရာမပြနိုင်ဘူးဆိုရင်သူ့ရဲ့နျူကလ িয়ার နဲ့တာဝန်ဖြစ်ဒုံးလက်နဲ့စမ်းသပ်မှုတွေပြန်ပြီးလှုပ်ဆောင်မယ်လို့မကြာခင်သတင်းပတ်တွေတွင်မှာပဲမြောက်ကိုရီးယားကပြောကြားခဲ့တာပါ။လန်ဒန်မှာကျင်းပတဲ့ NATO စစ်မဟာမိတ်အဖွဲ့အစည်းအပွဲမှာသမ္မတ Trump ကသူနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ကြားဆက်ဆံရေးတိတ်ကိုကောင်းမွန်ကြောင်းပြောပေမဲ့နျူကလ িয়ার ကင်းမဲ့အောင်လုပ်မယ်ဆိုတော့ Kim ရဲ့ဂရိစကားတိုင်းလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင် Kim မှာဒုံးကျည်တွေပြစ်လွတ်ဖို့နှစ်သက်တဲ့သူမျိုးသူက Rocket သမား Rocket Man လို့ခေါ်တာဖြစ်ကြောင်းလည်းပြောခဲ့တာပါ။သမ္မတ Trump ခုလိုပြောတာဟာအရင်2018တုန်းက Trump နဲ့ Kim တို့ကြားတစ်ဖက်နဲ့တစ်ဖက်နိမ့်နိမ့်နာနာပြောဆိုခဲ့တဲ့သဘောမျိုးတိုင်းပြန်ပြီးပြောနေတာဆိုရင်တော့အမတန်အန္တရာယ်ကြီးတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ချိုကပြောပါတယ်။အဲဒီနောက်ပိုင်းကောင်းဆောင်နှစ်ဦးကြာ၃ချိန်တိုင်တွေ့ဆုံခဲ့ပေမဲ့ညီလေးဆွေးနွေးမှုကတော့အခြေအနေကောင်းမလာပဲတင်းမာမှုတွေသာဆက်ပြီးတိုးလာနေတာပ
ါပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ခြေစားထိပ်တန်းသတင်းစာတစ်စောင်နဲ့တခြားနေရာတွေကသတင်းစာတွေကိုထောက်ခံကြောင်းသ တရင်တော့တွေနဲ့လူမရေလူရှားသူတွေကဇာတာရီနေမှာစူဝေးဆန္ဒပြကြပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ဒေါင်းသတင်းစာတိုက်ရဲ့အစ္စလာမဘတ်မြို့တော်ကယုံကိုအစ္စလာမဝါဒီတွေရောက်လာပြီးဝန်ထမ်းတွေကိုချင်းချောက်ပြီးတော့အရီတာကိုကျူးပီးကွတ်မြတ်ဖို့တောင်းဆိုခဲ့ပြီးရပိုင်းတွေတွင်မှာပဲအခုလိုထောက်ခံဆန္ဒပြကြတာပါ။အစ္စလာမဝါဒီတွေရဲ့အဲ့ဒီလူရက်ကိုဇာတာရီနေဆန္ဒပြပွဲတွင်တက်ကြွလှုပ်ရှားသူတွေနဲ့တရင်တော့တွေကပြစ်တင်ရှုတ်ချကြပါတယ်။လန်ဒန်တရားမှာဒါနဲ့တိုက်ခိုက်သူဟာပါကစ္စတန်တွေဘောဖြစ်တယ်လို့သတင်းစာကဖော်ပြခဲ့တဲ့ပေါ်မကျေနပ်တဲ့အစ္စလာမဝါဒီတွေကအရီတာဆဖာအဘတ်စ်နဲ့ထုတ်ဝေသူဟာမီဟာရွန်တို့ကိုကြိုးပေးကွပ်မြတ်ဖို့တောင်းဆိုကြတာဖြစ်ပါတယ
်။တောင်ဆူရနိုင်ငံမှာအမျိုးသားလုံခြုံရေးအဖွဲ့ NSS တာဝန်ရှိသူတွေကရာဇဝတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေအတွက်ဆူရန်အစိုးရကအထူးခုံရုံးတစ်ခုဖွဲ့စည်းစုံစမ်းစေခဲ့ပါတယ်။အခုလိုခုံရုံးဖွဲ့စုံစမ်းစစ်ဆေးတာဟာ NSS မှာလူခွင့်ရချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစိုးရကအများပြားကြောင့်နာမည်ပြက်နေတာကိုပြန်ပြီးပြန်နိုင်ဖို့နဲ့အပြစ်ရှိသူတွေအပြစ်ဒဏ်မခံစားရဘဲလွတ်နေတာမျိုးမရှိစေဖို့ဖြစ်ကြောင်း NSS တရားရေးဆိုင်ရာဒါရိုက်တာဂျာပိုဥပဝက်ကပြောပါတယ်။တောင်ဆူရမလွန်ခဲ့တဲ့9နှစ်ကသမရဆာဗာကီယာကလက်မှတ်ရေးထိုးပြီးအမျိုးသားလုံခြုံရေးဆိုင်ရာအငင်းပွားဝယ်အဥပဒေချက်ကိုချမှတ်ခဲ့တာပါ။ဒီဥပဒေရနိုင်ငံတော်ရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့တန်တရားရှိသူမှန်သမျှကိုလုံခြုံရေးတာဝန်ရှိသူတွေကကြာပန်းဖမ်းဆီးထိန်းသိမ်းတာစုံစမ်းစစ်ဆေးတာဒါမှမဟုတ်သူတို့ပိုင်ပစ္စည်းတွေကိုသိမ်းယူတာဆက်တဲ့လုပ်ပိုင်ခွင့်တွေကိုပေးထားတာဖြစ်ပါတယ်။အခုခုံရုံးဖွဲ့စည်းပေးလိုက်တဲ့အတွက်ဒီရာရှိတွေကရာဇဝတ်မှုကျူးလွန်တယ်လို့တန်တရားရှိသူတွေကိုစစ်ဆေးခွင့်ရတော့မှလည်းဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေဆက်သွယ်မေးမြန်းချက်တွေကိုဇက်လိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဆုံး ICJ တရားရုံးမှာဂမ်ဘီယာဘက်ကလိုက်မဲ့ရှေ့နေအဖွဲ့နဲ့ဆက်သွယ်မေးမြန်းချက်ကိုကြည့်အောင်ပါ။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နိုင်တဲ့အခြေအနေကိုဟန်တားဖို့ပြက်ကွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကို ICJ ခေါ်နိုင်ငံတကာတရားရုံးကလက်ခံကြားနာဖို့ခိုင်လုံတဲ့အထောက်အထားတွေရှိတယ်လို့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှေ့နေပေါ်ရစ်လာကပြောကြားလိုက်ပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာရှေ့သတင်းပတ်ကြားနာမဲ့ကိစ္စနဲ့ပတ်သက်ပြီး Folly Hook ဥပဒေအကျိုးဆောင်အဖွဲ့ဝင်ရှေ့နေကိုဦးကျော်စံသာကမေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ
်။ Yes, this hearing has been called on an emergency basis at the request of the Gambia to consider the Gambia's request for provisional measures.
ဒါဗီအေပိတာရက်ခံချက်အရမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်လှုပ်ဆောင်နေတဲ့လူမျိုးတုံးတပ်ဖြတ်မှုအပြုအမူတွေကိုရပ်ဆိုင်ဖို့ကြားနာမှုအပြီးအချိန်တိုအတွင်းမှာထပ်မဖြစ်စေဖို့အတွက် provisional measures ကိုယာယီလှုပ်ဆောင်ချက်တွေအမိန့်ချမှတ်ပေးဖို့ဖြစ်ပါတယ်
။ဒီအဆင့်မှာနှစ်ဖက်ရှင်းနေတွေဆောင်ရွက်ချက်ပေးဖို့လိုအပ်ပါသလားခင်ဗျာ
။ Yes, yes, in the there will be oral hearings before the court from December 10th to the 12th December 10th 11th and 12th
လိုအပ်ပါတယ်တရားရုံးရှိမှာနှုတ်အားဖြင့်ရှောက်ထားရမှာဖြစ်ပါတယ်ဒီဇင်ဘာလ10ရက်12ရက်နေ့နဲ့12ရက်နေ့တို့မှာဖြစ်ပါတယ်ပထမတည်းဖြစ်တဲ့10ရက်နေ့အင်္ဂါနေ့မှာအမှုရှောက်ထားတဲ့နိုင်ငံဂမ်ဘီယာကရှောက်လဲချက်ကိုသူ့နိုင်ငံကိုစားဂမ်ဘီယာတရားရေးဝန်ကြီးနဲ့သူတို့ရဲ့ရှေ့နေတို့ကပြောကြမှာပါဒုတိယနေ့ဖြစ်တဲ့ဒီဇင်ဘာလ12ရက်နေ့ဗုဒ္ဓနေ့မှာတော့မြန်မာနိုင်ငံကိုယ်စားလှယ်နဲ့ရှေ့နေတို့ရှောက်လဲကြရမှာဖြစ်ပြီးတတိယနေ့မှာတော့နှစ်နိုင်ငံစလုံးတကြောပြန်ပြောကြရမှာဖြစ်ပါတယ်။ဂမ်ဘီယာကမနက်ပိုင်းမှာမြန်မာကမွန်းလွဲပိုင်းမှာပြောမှာပါ
။ဆိုတော့အဲ့တတိယနေ့ကျရင်စွဲချက်တင်သင့်မတင်သင့်ရှောက်လဲကြမယ်ဆိုတဲ့သဘောလားခင်ဗျာ
။ Well, I wouldn't say it that way. I don't know what you mean by charged. This is not a criminal proceeding. The issue
ကျွန်တော်ကတော့အဲ့ဒီလိုမပြောလို့ပါဘူး။ Charge စွဲချက်တင်တယ်ဆိုတာမသုံးလို့ပါဘူး။ဒါဟာရာဇဝတ်မှုမဟုတ်ပါဘူး။တတိယနေ့မှာဒုတိယအကြိမ်လျှောက်လဲချက်နဲ့ပြန်လည်ချိပချက်ဖြစ်ပါတယ်မြန်မာရဲ့လျှောက်လဲချက်ကို7ရက်နေ့ဇန်နဝါရီနေ့ညနေ6နာရီမှာအဆုံးသတ်ရမှာဖြစ်ပါတယ်တရားသူကြီးတွေလည်းအဲ့ဒါပြီးရင်နားမယ်အဲ့ဒါပြီးတဲ့နောက်ရက်သက်သက်နှစ်ပတ်လောက်အကြာမှာမှဂမ်ဘီယာရဲ့လျှောက်ထားချက်အတိုင်း provisional measures ကိုယာယီလိုက်နိုင်ရမယ့်အချက်တွေထုတ်ပြန်သင့်မသင့်အမိန့်ချမှတ်မှာဖြစ်ပါတယ်အဲ့
တော့ခင်ဗျားအဲ့ဒီဂမ်ဘီယာအတွက်ရှင်းနေတယောက်ပေါ့
I'm one of them, yes.
ဟုတ်ပါတယ်။သူတို့တဲကတယောက်ပါ။အ
ဲ့လိုဆိုရင်ဂမ်ဘီယာရဲ့တိုင်ကြားချက်အတိုင်းသူတို့ခေါ်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတွေဆက်ဖြတ်မှုဟန်တာဖို့ပြက်ကွက်ခဲ့တယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့ဒါလက်ခံကြားနာလောက်တဲ့ primary facility လို့ခေါ်တဲ့ဒီအထောက်အထားတွေ
Absolutely. It's overwhelming. There's overwhelming evidence in the voluminous report
of the UN.
ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့တွေရဲ့ပေါ်လွင်တင်ရှားတဲ့အစီရင်ခံစာတွေစုစုပေါင်းစာမျက်နှာပေါင်း926ခုမျက်နှာအပြင်တခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေအဲ့ဒါတွေအားလုံးကပေါ်လွင်တင်ရှားတဲ့အထောက်အထားတွေပါအဲ့ဒီအစီရင်ခံစာတွေဟာလူပုဂ္ဂိုလ်တွေရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံထားတာဖြစ်တယ်တကယ်
The reports are based on evidence. The evidence comes from many sources. The evidence comes from public statements.
စီရင်ခံစာတွေကထောက်ထားအေဗီဒန့်စ်တွေအပေါ်အခြေခံပါတယ်မြန်မာအစိုးရရဲ့ကြေညာချက်တွေတရားဝင်ကြေညာချက်တွေပါစစ်ကောင်းဆောင်တွေကထုတ်ပြန်တာတွေလည်းရှိပါတယ် Facebook နဲ့ Twitter စီမားတဲ့အထောက်အထားတွေရှိပါတယ်ဂျိုဒုကရိုက်ထားတဲ့ရိုဟင်ဂျာရွာတွေမီးရှို့တဲ့အထောက်အထားတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဘယ်လိုခုခံချေပတ်မှုမျိုး line of defense ယူလာမယ်လို့
ဆိုတာကျွန်တော်ဘယ်ကဘယ်လိုခုခံချေပတ်မှုမျိုးလုပ်မလဲဆိုတာကျွန်တော်ကြိုတင်မှတ်မှန်းလို့ပါဘူးကျွန်တော်မသိပါဘူးဒါသူတို့ဘက်ကဆုံးဖြတ်ရမှာပါနောက်တစ်ခုကICJမှာပုံမှန်တရားသူကြီးဆန်5ဦးအပြင်အမှုဆိုင်တဲ့နိုင်ငံနှစ်ခုကလည်းအဲ့တော့ဂျတ်လို့ခေါ်တဲ့ဒီကိစ္စအတွက်စီးဆန့်တရားသူကြီးတဦးစီတနိုင်ငံကတဦးစီအဆိုပြုနိုင်တယ်လို့သိရပါတယ်ဂမ်ဘီယာဘက်ကတော့ဒီကိစ္စနဲ
They proposed a German law professor whose name is Kress.
German ubri pamokha tia ko thuru so pyu tha ba de tu name ga Kress ba english lo kress lo paw ba de
okay so ra pamokha Kress ga myama ba ga khan tha de ad hoc judge phit pi yo myama ba ga light ba saung yae mae shit ni ga ro pamokha William Chambers phit ma paw khmyar
ကမ္ဘာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ Foley Hawk အကျိုးဆောင်ရှေ့နေအဖွဲ့ဝင်တူကိုဦးကျော်စံသာမေးမြန်းခဲ့တာပါမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲတဲ့ကိစ္စဟာ Islamic ကိစ္စရပ်တစ်ခုထက်ကျော်လွန်ပြီးလူသားတရက်လုံးနဲ့သက်ဆိုင်တဲ့ကိစ္စရပ်ဖြစ်တယ်လို့ကမ္ဘာတရားရေးဝန်ကြီးက Reuters သတင်းဌာနကိုပြောပါတယ်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ရင်ဆိုင်ဖြေရှင်းမဲ့အပေါ်မှာလဲဝမ်းမြောက်ကြောင်းကမ္ဘာနိုင်ငံဘက်ကနေဦးဆောင်လျှောက်ထားမဲ့ Mr.ထန်ဘောဒေါကပြောကြလိုက်တာပါကမ္ဘာနိုင်ငံဘန်ဂျောမြို့တော်မှာဒီတွေ့ဆုံမေးမြန်းထားတာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါခင်ဗျာ
ကမ္ဘာတရားရေးဝန်ကြီးတန်ဘာဒူးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေတာကဒုက္ခသည်စခန်းတွေကို2018ခုနှစ်အစောပိုင်းကပွားရောက်ခဲ့ဘူးသူပါသူတို့တွေ့ကြုံခံစားခဲ့ရတာတွေကိုဒုက္ခသည်တွေပြောပြတာကြားခဲ့ရတဲ့မစ္စတာတန်ဘာဒူးဟာ1994ခုနှစ်ရဝန္ဒါလူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာတရားစီရင်မှုမှာဆယ်စုနှစ်တခုကျော်ကြာပါဝင်ဆောင်ရွက်ခဲ့ဘူးသူမို့သူကြားရတာတွေကတိတ်ကိုစင်တူနေတယ်လို့ပြောပါတယ
် And as they recounted their stories of helplessness in the face of mass murder of mass killings of mass
လူများပြားတက်ပြက်ခံရတာကိုရင်ဆိုင်ရခြင်းအကူအညီမဲ့ပုံတွေပရင်းကျင့်ခံရတာတွေနှိပ်စက်ညှဉ်းပန်းခံရတာတွေကလေးတွေကိုအရှင်လက်လက်မီးရှို့တတ်တာတွေစတဲ့အဖြစ်ပြက်တွေဟာရဝန္ဒါဆိုင်ရာနိုင်ငံတကာတရားခုံရုံးမှာရှေ့နေသူဖြစ်လုတ်ကင်ဆောင်ရွက်ခဲ့ဘူးတဲ့ကျွန်တော်အတွေ့အကြုံရဆိုရင်တိတ်ကိုတူလုံးပါတယ်အဲ့ဒီဖြစ်ပျက်အားလုံးဟာဂျီနိုဆိုက်ဖြစ်မှုမြောက်တာကိုကျွန်တော်တွေ့ရပါတယ်ဒီဖြစ်ပျက်တွေဟာအရင်ကကျွန်တော်ကြားခဲ့ရတဲ့ဖြစ်ပျက်တွေနဲ့တိတ်ကိုဆင်တူတာကြောင့်ဒါကတော့မဖြစ်သင့်တော့ဘူးဒါနဲ့ပတ်သက်ပြီးတစ်ခုခုတော့လုပ်ရမယ်ဆိုပြီးကျွန်တော်တွေးခဲ့ပါတယ
်မြန်မာစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေကဂျီနိုဆိုက်ဖြစ်မှုကိုကျူးလွန်နေဆိုတဲ့ဆွဆဲချက်တွေမဟုတ်မှန်ကြောင်းညင်ထားပြီးလက်နက်ကင်ဆွေရောက်ဝါဒီတွေကိုတိုက်ခိုက်နေနေတာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်မစ္စတာတမ်ဘာရူဟာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုဆန်းစစ်ဖို့အစ္စလာမစ်ပူးပေါင်းဆောင်ရေးအဖွဲ့ OIC မှာကော်မတီတစ်ခုဖွဲ့စည်းရေးဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတင်သွင်းခဲ့ပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံကိုတရားစွဲဆိုရေး OIC အဖွဲ့ဝင်58နိုင်ငံစလုံးကထောက်ခံဖို့စီယူနိုင်ခဲ့ပါတယ်။ ဒီလိုလို့ဆိုတာနဲ့ပတ်သက်ပြီး Mr. Dambadu ရှင်းပြတာက
Certainly the OIC is an Islamic organization. It was established to protect and
ဒီအခြေအနေမှာအဲ့ဒါကအရေးကြီးတဲ့အချက်ချက်ပါ OIC ဟာ Islamic အဖွဲ့တစ်ဖွဲ့ဆိုတာမှန်ပါတယ်ကဘာထွန်းကမွတ်စလင်တွေရဲ့အခွင့်အရေးကိုကာကွယ်ထိန်းသိမ်းဖို့ဖွဲ့စည်းထားတာပါမြန်မာနိုင်ငံဖြစ်ရမှာတော့ Islamic ကိစ္စတခုဆိုတာထက်အများကြီးကိုကြုံလုံပါတယ်ဒါကကျွန်တော်တို့လူသားမျိုးနွယ်တရက်လုံးနဲ့ဆိုင်တယ်လို့ကျွန်တော်ယူဆပါတယ
်ရှေ့သတင်းမှကြာရင်တော့ Netherlands နိုင်ငံတဟိတ်မျိုးက ICJ မှာမစ္စတာတမ်ဘာရူဦးဆောင်တဲ့အဖွဲ့ဟာမြန်မာနိုင်ငံအပေါ်သူတို့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးရှောက်ထားကြတော့မှာပါရိုဟင်ဂျာရဲသားတွေအပေါ်အင်အားသုံးပြီးနေတာတွေရပ်တန့်ဖို့မြန်မာနိုင်ငံဟာလူမျိုးတွန်းတပြတ်မှုကိုကျူးလွန်ထားတယ်ဆိုတာအစုံတစ်နေမှသိရှိနိုင်စေမယ့်အထောက်အထားတွေကိုထိန်းသိမ်းထားဖို့ ICJ တရားသူကြီးတွေကမြန်မာနိုင်ငံကိုချက်ချင်းအမိန့်ထုတ်ညွှန်ကြားပေးရေးမစ္စတာတမ်ဘာရူကရှောက်ထားမှာပါမြန်မာစစ်ဖက်ဟာလူမျိုးတွန်းတပြတ်ဖို့ရည်ရွယ်ချက်နဲ့လှုံ့ဆော်ခဲ့တယ်ဆိုတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးဆချက်တွေအပေါ်အခြေခံထားတဲ့ဆွဲချက်တွေအပေါ်ရိုဟင်ညာလို့သုံးနာကိုလက်မခံတဲ့မြန်မာအစိုးရကအပြင်းထန်တုံ့ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ မှာရင်ဆိုင်ဖြေရှင်းသွားမယ်လို့လည်းကြေညာထားပါတယ်။ရိုဟင်ညာအချက်တွေကိုကင်တွယ်ဖြေရှင်းရေးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုံ့ဆော်ဖို့မြန်မာအစိုးရကနှစ်ပေါင်းများစွာငင်းဆန်လာရကနေအခုလိုတုံ့ပြန်လာတဲ့ပေါ်Mr. Dambadu ကတော့ကျင့်တ်တယ်လို့ပြောပါတယ
် Very senior members of the government will be at the court it shows as I said the
မြမဆိုးရဖွဲ့ရဲ့တကယ်အစ်မြင့်ပုံကိုယ်တွေတရားရုံးမှာရင်ဆိုင်ဖြည့်ရှင်းပေါ်ကျွန်တော်ဝမ်းမြောက်ပါတယ်ဒါကဒီမှုနဲ့ပတ်သက်ပြီးသူတို့တကယ်ပဲလေးနက်ထားတယ်ဆိုတာကိုပြပါတယ
်သူနိုင်ငံလူလူအတွက်တမကကိုယ်တိုင်ထုတ်ဖော်ပြောဆိုခွင့်မရသူတွေအတွက်ပါသူ့မှာတာဝန်ရှိတယ်လို့ခံယူတဲ့အတွက်အခုလိုမျိုးဂမ်ဘီယာနိုင်ငံဒီနဲ့မြန်မာနိုင်ငံကိုတရားစွဲဆိုရတာဖြစ်တယ်လို့မစ္စတာဒမ်ဘာဒူးကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါအခုတခါတော့အာဂျင်တီးနားနိုင်ငံမှာမြန်မာတာဝန်ရှိသူတွေကိုတိုင်ကြားထားတဲ့ကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်မြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကခုခံခြေပဖို့မရှိဘူးဆိုရင်လဲအာဂျင်တီးနားတရားရုံးကသူတို့ကိုယ်တိုင်ကြားနာချက်ကိုလက်ခံမယ်ဆိုရင်အမှုကိုဆက်လက်စီရင်သွားနိုင်ကြောင်းလူအခွင့်အရေးရှိနေသောမတ်စကင်တာနာက VOA ကိုပြောပါတယ်။နိုဝင်ဘာ23ရက်နေ့ကအာဂျင်တီးနားတရားရုံးမှာဗီဒင်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့နဲ့အာဂျင်တီးနားလူအခွင့်အရေးအဖွဲ့တချို့ပူးပေါင်းပြီးတိုင်ကြားထားတဲ့အမှုမှာဘာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်သမရဟောင်းဦးထင်ကျော်တို့ရဲ့အမိတွေကိုပါထဲသွင်းပြီးအမှုဆွဲဆိုခဲ့တာဘာကြောင့်လဲလို့ဥပဒေကြိုးဆောင်အာဂျင်တီးနားရှိနေခင်တာနာကို Skype ကတဆင့်မန်အင်ဂျင်နိုင်ကတီးတန့်ဆက်သွယ်မေးမြန်းရမှာသူကခုလိုစတင်ဖြေကြပါတယ
် Under the Rome Statute
ရောမစာချုပ်အရာလူမျိုးတွန်းတပြတ်မှုအဓိပ္ပာယ်မှာလူအစုနေထိုင်တဲ့ဒစိတပိုင်းကိုဖျက်ဆီးမယ်ဆိုပြီးတွက်ချက်ပြီးတော့လူတွေရဲ့အသက်ရှင်နေထိုင်မှုအခြေအနေကိုတမင်တသက်ဖျက်ဆီးဆုံးရှုံးအောင်လုပ်တဲ့အပြုအမူဖြစ်တယ်လို့ဖော်ပြထားပါတယ်ဒါက ICC နိုင်ငံကရာဇဝတ်ခုံရုံးကိုဖြစ်ပေါ်စေခဲ့တဲ့ရောမစာချုပ်မှာဖွင့်ဆိုထားတဲ့လူမျိုးတွန်းတပြတ်မှုအဓိပ္ပာယ်ဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူတဲ့အစိုးရကာလမှာရောအခြားနှစ်တွေတခြားလုံးမှာပါမတူတဲ့မူဝါဒတွေအကောင့်ထဲပေါ်ခဲ့တယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့လည်းလူအုပ်စုနေထိုင်တဲ့အခြေအနေကိုဖျက်ဆီးမယ်ဆိုပြီးတွက်ချက်ပြီးတော့တမင်တသက်ပြည့်စည်အောင်အစီအစဉ်တကျလုပ်ခဲ့တာတွေရှိနေခဲ့တာပါ။ဒါကြောင့်ကျွန်တော်တို့တရားရုံးနဲ့အစိုးရရှေ့နေကိုရှောက်ထားမေးမြန်းထားတာကလူမျိုးရုံးတပ်ဖြတ်မှုမှာတာဝန်ရှိသူတွေအားလုံးရဲ့နာမည်ကိုသူတို့ရဲ့စုံစမ်းစစ်ဆေးမဲ့စီးရင်တဲ့ထဲသွင်းမှုဖြစ်ပါတယ်။ဒါကလည်းစုံစမ်းစစ်ဆေးမှုကြိုတင်ပမာဏအဆင့်တွေမှာပဲရှိပါသေးတယ်။2019ခုနှစ်နဲ့အဲ့ဒီမတိုင်ခင်ကရခိုင်ပြည်နယ်မှာစစ်တပ်ကျူးလွန်တဲ့ရဲစွမ်းမှုတွေမှာအစိုးရပါအတူတူကပါဝင်နေတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ဥပမာလွလတ်စွာသွာလာခွင့်အသက်မွေးဝမ်းကြောင်းမှုနဲ့ကလေးမွေးဖွားနှုန်းအပါအဝင်အစိုးရအကောင့်ထဲပေါ်တဲ့အခြားမူဝါဒပိုင်းတော်တော်များများဟာရိုဟင်ဂျာတွေအပေါ်ကန့်သက်ဖိနှိပ်ထားတာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားတရားရုံးအနေနဲ့စတင်စုံစမ်းဖို့နဲ့ဒီပြမှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေအားလုံးကိုစုံစမ်းစစ်ဆေးဖို့ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ
်။ဒါဆိုရင်ဒီလို Universal Jurisdiction အရာအာဂျင်တီးနားကနေအခြားနိုင်ငံတနိုင်ငံရဲ့ခေါင်းဆောင်တွေကိုနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ပတ်သက်လို့စစ်ဆေးစီရင်တာမျိုးနိုင်ငံတကာမှာဖြစ်တောင့်ဖြစ်ခဲကိစ္စဆိုတော့ရှုပ်ထွေးတဲ့အပိုင်းတွေလည်းရှိနေတော့တကယ်လက်တွေ့မှာပြရုပ်တသက်ပဲဖြစ်သွားမလားရှင
် The reality is that the United Nations fact
တကယ်လက်တွေ့မှာဆိုရင်ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ကထုတ်ပြန်တဲ့စီရင်ခံစာအလွန်ရေးကြည့်ပါတယ် လူမျိုးရောတပ်ပြတ်မှုကိုရည်ရွယ်ပြီးကျူးလွန်တဲ့လက္ခဏာရက်တွေအဲ့ဒီမှာရှိခဲ့တယ်ဆိုတဲ့အထောက်အထားတွေဒီအစီရင်ခံစာထဲမှာရှိနေတာပါဒါပြင် FFM ရဲ့အစီရင်ခံစာမှာနိုင်ငံတကာအနေနဲ့ Universal Jurisdiction ကိုအသုံးပြုဖို့တိုက်တွန်းထားပါတယ်ဒီအချက်ဟာအစီရင်ခံစာမှာအတိအကျအကြံပြုထားတဲ့အချက်ဖြစ်ပါတယ်အဲ့ဒီတော့ဒီအစီရင်ပိုင်ခွင့်မှာအငင်းပွားစရာအချက်တချို့ရှိနေတယ်ဆိုပြီးကမ္ဘာနိုင်ငံအတော်များများကလိုက်နာကျင့်သုံးတာမျိုးမရှိတဲ့အနေအထားမှာဆိုရင်တော့မေးခွန်းမေးသလိုမျိုးဖြစ်နိုင်ပါတယ်။ဒါပေမဲ့ Universal Jurisdiction ဆိုတာနိုင်ငံတကာမူဖြစ်ပြီးနိုင်ငံတကာအတိုင်းအဝန်းကပူးပေါင်းပါဝင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့တဲ့အထက်မှာအာဂျင်တီးနား၊ဂျာမနီနဲ့အခြားနိုင်ငံတချို့မှာဒီလိုအမှုစီရင်တဲ့အတွေ့အကြုံရှိထားပါတယ်။ဒါကြောင့်ပြရယုတ်တသက်ပဲဆိုတာမျိုးမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။
အာဂျင်တီးနားတရားရုံးမှာအခုလိုမစ္စတာကင်တာနာတို့အမှုဖွင့်တိုင်ကြားချက်ကိုဘာမှတုံ့ပြန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကပြောထားပါတယ်ဒီပေါ်မှာမစ္စတာကင်တာနာဘယ်လိုမြင်ပါလဲရှင
် this case in Argentina it is very important to be very clear it is a case against individuals it's not a case
အာဂျင်တီးနားမှာတိုင်ကြားထားတဲ့အမှုကအလွန်ကိုအရေးကြီးပြီးရှင်းလင်းပြသပါတယ်ပုဂ္ဂိုလ်တူချင်းစီကိုအမှုဖွင့်တိုင်ကြားလာတာဖြစ်ပါတယ်အစိုးရကိုတရားဆွဲတာမဟုတ်သလိုမြန်မာနိုင်ငံကိုတရားဆွဲတာလည်းမဟုတ်ပါဘူး။အာဂျင်တီးနားဖွဲ့စည်းပုံအခြေခံဥပဒေအရရောလူအခွင့်အရေးကြီးညာစရန်အရပါပြစ်မှုကျူးလွန်ကြောင်းစွပ်စွဲခံရသူအနေနဲ့တရားရုံးမှာကိုကိုကိုခုခံခြေပောက်ခွင့်ရှိသလိုဥပဒေပိုင်းအရတိုင်ပင်ဆွေးနွေးခွင့်ရှိပါတယ်။ဒါကြောင့်သူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။သူတို့မှာသူတို့အခွင့်အရေးရှိပါတယ်။တကယ်လို့တရားရုံးကအမှုကိုလက်ခံပြီးဆက်လက်စီရင်ဖို့ဆုံးဖြတ်ချက်ချခဲ့ရင်တရားရုံးမှာရင်ဆိုင်ဖို့သူတို့တွေဘက်ကရှိနေရှိဖို့လိုအပ်ပါလိမ့်မယ်။ဒါပေမဲ့လို့သူတို့ဘယ်လိုပဲသဘောထားတာအမှုအတွက်အရေးမကြီးပါဘူး။ရှိနေမပါဘဲနဲ့လေတရားရုံးကနေအမှုကိုဆက်ပြီးစီရင်သွားနိုင်ပါတယ်။ဒါပေမဲ့လို့အခုအမှုဖွင့်တိုင်ကြားထားတဲ့အထက်မှာပါနေသူအားလုံးကတော့ရှိနေရှိဖို့အခွင့်အရေးရှိပါတယ်။
ရှင်နေမစ္စတာကင်တာနာကိုမန်အင်ဂျီနိုင်တည်တံ့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းကိုမိုက်ဤတန့်စင်ကပြောပြမှာဖြစ်ပါတယ
် UNHCR အနေနဲ့လုပ်ငန်းရှင်တွေကိုအရှိန်တိုးပြီးတော့လှုပ်ဆောင်ဖို့ပရာဝက်တောင်းဆိုဆိုတဲ့ကောင်းစဉ်နဲ့ဝါဆနာနာနိုအမြေးသားထားတဲ့ဆောင်းပါးကို bangkokpost.com မှာဖတ်ရပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR အနေနဲ့ထိုင်းနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေနဲ့ခေါလုံခွင့်လျှောက်ထားသူတွေကိုတတိယနိုင်ငံစီကိုပြောင်းရွှေ့ပေးလုပ်ငန်းစဉ်တွေကိုအရှိန်တိုးပြီးတော့လှုပ်ဆောင်သွားဖို့ထိုင်းနိုင်ငံကတိုက်တွန်းထားတဲ့အကြောင်းထိုင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရကိုကူးကားပြီးတော့ဖော်ပြထားပါတယ်။အာရှနဲ့ပစိဖိတ်ရေးရာ UNHCR အကြီးအကဲအင်ဒရီကာရတ်ဝါနဲ့တွေ့ဆုံစဉ်ထိုင်းဒုတိယဝန်ကြီးချုပ်ပရာဝက်ဝေါင်ဆူဝမ်ကတောင်းဆိုသွားခဲ့လို့လည်းဆိုပါတယ်။ထိုင်းနိုင်ငံရဲ့အင်းဒီဇင်းမြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေကြောင့်ဖြစ်ပေါ်ရတဲ့ဒုက္ခသည်ပြဿနာကို UNHCR ကကူညီဖြေရှင်းပေးဖို့ပရာဝက်ကတောင်းဆိုခဲ့တာလို့ဆိုပါတယ်။ပြောင်းရွှေ့ဒုက္ခသည်တွေနေရဲရင်းကိုပြန်လာနိုင်ရေးအငြင်းလုံးဆောင်ကြဖို့အလဲကျအာဆီယံဥက္ကဋ္ဌဖြစ်တဲ့ထိုင်းနိုင်ငံအနေနဲ့ပံ့ပိုးသွားဖို့တန်းတင်းတန်းချပြီးတော့လှုပ်ဆောင်နေလို့လည်းဆိုပါတယ်။ရခိုင်ပြည်နယ်ကိုပြန်လာမဲ့သူတွေကိုပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံကိုပံ့ပိုးသွားမယ်စီမံကိန်းတစ်ခုအာဆီယံကမကြာခင်မှာစတင်တော့မယ်လို့လည်းရည်သားထားပါတယ်။လနဲ့ကံပြိပာတွေကနေပြီးတော့တင်းဆောင်လာတဲ့မြန်မာကလေးတွေအတွက်ပညာရေးစာရွက်စာတမ်းတွေအတည်ပြုနိုင်ရေးထိုင်းနိုင်ငံကပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်တင့်တော်တဲ့အသက်မွေးဝမ်းကြောင်းတင်တဲ့နေပြီးပြီးတော့အလုတ်ကင်ခွင်လန်းတွေရဖို့ကူညီပေးသွားမယ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုပြန်လည်လက်ခံနိုင်ဖို့စီမင်းစည်းကမ်းတွေချမှတ်ရမှာလည်းကူညီသွားမယ်လို့ထိုင်းနိုင်ငံကခရီးပြုထားတာကိုဖတ်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီဗီဒီယိုရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒူမီတာ3040 48အပြင်လှမ်းလမ်းမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ပထမဆုံးစောက်လှုပ်တာနဲ့လိုအပ်မဲ့ကိစ္စကတော့အနည်းအကျဉ်းနဲ့နေရာကိုအမြန်ရှာဖို့ဆော်ဦးတရားနေပြီးတော့အပြေကိုလုံးဝမထွက်သင့်ဘူးခြေကားအရှင်းပြေးရှင်းပြီးတော့ဆော်ဦးပြေကိုထွက်အောင်ကြိုးစား
လည်းလှုပ်ချိန်မှာကျမ်းမာရေးအတွက်ဘာတွေလိုက်နာဆောင်ရွက်တင့်တယ်လဲဆိုတာကိုဆွေးနွေးထားတာမကြခင်မှာနားဆင်ရပါပါခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ချမ်းသာကြွယ်ဝတဲ့နိုင်ငံတွေနိုင်ငံတကာမှာစီးယုံရေးဆင်းရတဲ့အခါအနုနည်းနဲ့ကိုယ့်ဘက်ပါလာအောင်ကြိုးပမ်းလေးရှိပါတယ်တရုတ်အစိုးရကဒီနည်းကိုသုံးလာတာသိမကြသေးပါဘူး။အောင်မြင်တာရှိသလိုမအောင်မြင်တာတွေလည်းရှိတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်။အဘာစီအစိုးရကမှအာဏာပိုင်နဲ့အပြည့်အယူလုပ်နိုင်ရင်ကိုလိုချင်တာရမယ်လို့တရုတ်အစိုးရကယူဆခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအစိုးရတက်လာပြီးမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တဲ့နောက်ပိုင်းမှာမြမလူအဖွဲ့အစည်းရဲ့လူသားစားအလှပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုကိုယ့်ဘက်ပါလာအောင်တိမ်မွေ့နူးညံ့စွာဆွဲဆောင်မှုတရုတ်အစိုးရကဆုံးဖြတ်လိုက်ပုံရပါတယ်။ဒါပေမဲ့အပျော်စွဲနည်းမှာတရုတ်ဟာအနောက်တိုင်းကိုမီးဖို့အများကြီးလိုပါသေးတယ်။အနူနည်းနဲ့စီယုံရာမှာကျွမ်းကျင်တဲ့နိုင်ငံများစီးရင်ကို Southern California တက္ကသိုလ်ကမနစ်ကထုတ်ပြန်ထားပါတယ်။ Global Ranking of Soft Power 2018ဖြစ်ပါတယ်အနူနီးနဲ့စီယုံရေးကျွမ်းကျင်တဲ့နိုင်ငံ30စီးရင်မှာအင်္ဂလန်ကပထမပြင်သစ်ကဒုတိယဂျာမနီကတတိယအမေရိကန်ကသတုတ္ထဂျပန်ကပြင်စမဖြစ်ပြီးတရုတ်ကအဆင့်28မှာရောက်နေပါတယ်ဒါပေမဲ့အာရှ10နိုင်ငံရဲ့အပျော်စွဲကျွမ်းကျင်မှုမှာတော့ဂျပန်ကပထမတောင်ကိုရီးယားကဒုတိယစင်ကာပူကတတိယတရုတ်ကသတုတ္ထဖြစ်ပါတယ်အစိုးရစနစ်ရင်ကျေးမှုဓလေ့နိုင်ငံရေးအယူအဆနိုင်ငံခြားရေးလမ်းစဉ်ပညာရေးစနစ်စီးပွားရေးလုပ်ငန်းစတာတွေကိုအဓိကထားပြီးအကဲဖြတ်တာဖြစ်ပါလေ
။ကုဘေပါလာအောင်ဝါရဖြန့်ပြီးစီယုံသိမ်းသွင်းတဲ့နေရာမှာတရုတ်အစိုးရဟာငွေကြေးအများကြီးအကုန်ကျခံပါတယ်။နှစ်စဉ်ဒေါ်လာတန်ပေါင်း1000ကျော်သုံးနေတယ်လို့အမေရိကန်ကခန့်မှန်းထားပါတယ်။တရုတ်ရင်ကျေးမှုဘာသာစကားပညာရေးစနစ်စတာတွေပြန်ပွားအောင်တောင်ကိုရီးယားနိုင်ငံမှာ2004က Confucius Institute စတင်ဖွင့်လှစ်ပါတယ်73နှစ်ကြာတဲ့အခါကမ္ဘာမှာ Confucius Institute ပေါင်း500ကျော်ရှိလာပါတယ်အင်္ဂလိပ်အစိုးရရဲ့ British Council တွေလိုယဉ်ကျေးမှုနဲ့ပညာရေးမှာပြည်သူတွေပါဝင်လာအောင်ရည်ရွယ်ပုံရပါတယ်ဒါပေမဲ့ British Council ကတော့5နှစ်အတွင်းရုံးခွဲ20ရှော့ချလိုက်လို့190ကျော်သာကျန်ပါတော့တယ်တရုတ်ပြည်မှာပညာသင်တဲ့နိုင်ငံခြားကျောင်းသား4သိန်းကျော်ကိုတရုတ်အစိုးရကထောက်ပံ့ပါတယ
်တရုတ်အစိုးရကကိုလိုချင်တာရအောင်ငွေကိုရေလိုသုံးပြီးအနုနီးနဲ့စီယုံသိမ်းသွင်းနေတာဟာဝါဒပြန်တယ်လို့ဖြစ်နေပါတယ်တရုတ်လူ့အဖွဲ့အစည်းဟာကာစီနယ်ပြည်ဘေးကမ်းစွန့်ကြဲမှုအနည်းဆုံးဖြစ်ကြောင်းလန်ဒန်အခြေစိုက် Charities Aid Foundation ကသတ်မှတ်ထားပါတယ်ကိုမသိသူကိုကူညီမှုအလူငွေထည့်ဝင်မှုနဲ့အသင်းအဖွဲ့တစ်ခုခုမှလှူအားပေးကူညီမှုစတဲ့အချက်၃ရက်ကိုအခြေပြုပြီးနိုင်ငံပေါင်း128နိုင်ငံကလူဦးရေတန်းကျော်ကိုစစ်တမ်းကောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာကမ္ဘာအလူရှင်များစီးရင်ကိုထုတ်ပြန်ပါသေး။စေတနာအရှိဆုံးနဲ့ရည်ရွယ်ဆုံးတိုင်းပြည်တွေထဲမှာအမေရိကန်ကပထမမြန်မာကဒုတိယရပါသေး။ကစီအနည်းဆုံးနဲ့ပေးကမ်းစွန့်ကြဲမှုအနည်းဆုံးဟာတရုတ်ပြည်ဖြစ်နေပါသေး။ဝါရပြမှုကြီးစိုးတဲ့နိုင်ငံဖြစ်ပါတယ
်မြန်မာသတင်းမီဒီယာလောကကိုတဖြည်းဖြည်းစီးယုံသိမ်းသွင်းဖို့တရုတ်ဘက်ကကြိုးပမ်းနေပုံကိုလွန်ခဲ့တဲ့အောက်တိုဘာ12ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာတင်ထက်ပိုင်ဆိုသူကရေးသားခဲ့ပါတယ်ယူနန်ပြည်နယ်တဟုံဒေသန္တရအစိုးရဝါရဖြန့်ဌာနရဲ့ကွန်ရက်ပေါက်ဖော်အွန်လိုင်းမြန်မာသတင်းစင်ဟာကချင်ဒေသကိုစီးယုံဖို့ရည်ရွယ်ပါတယ်7 day သတင်းစာမှာတရုတ်ပိုလန်မှတစ်ကိုကြော်ညာတဲ့ဆောင်းပါးမျိုးတွေ့နိုင်ပါတယ်။
ကျက်ဆယ်သိန်းပေးလာတာနဲ့တရုတ်ရဲ့ဝါဒဖြန့်သတင်းဆောင်မကို The Voice စာဆောင်ကဖော်ပြပါတယ်ညစီမသတင်းစာဆောင်ကလည်းတရုတ်အစိုးရပိုင်း Global Times နဲ့သတင်းဖလှယ်ဖို့သဘောတူထားတာ2016ခုနှစ်ကတည်းကဖြစ်ပါတယ်တရုတ်ဝါဒဖြန့်မှုနဲ့ပတ်သက်သူတွေတိုးပွားနေတာတွေ့ရပါတယ
်မြန်မာနောက်သတင်းစာဆောင်ကိုအမေရိကန်ကထောက်ပံ့တယ်လို့တရုတ်ကလည်းမြန်မာသတင်းစာဆောင်တွေကိုထောက်ပံ့ဖို့ကြံစည်နေပုံရပါတယ်တရုတ်ပြည်ကိုသွားရောက်လေပတ်တဲ့မြန်မာသတင်းသမားဥယျာဉ်လေတဖြည်းဖြည်းများပြားလာပါလေ။တာမွေမြို့နယ်ဖုန်းစိန်လားမှာမြန်မာပလက်ဖောင်းဆိုတဲ့အွန်လိုင်းမီဒီယာကိုတရုတ်အရင်းနှီးနဲ့မတ်တီတာမှုဒါရိုက်တာထဲမှာတရုတ်နိုင်ငံသား5ဦးနဲ့မြန်မာ2ဦးပါဝင်ပါလေ။မြန်မာတရုတ်စီးပွားရေးဇင်းညာစီမံကိန်းတွေမှာဒေသခံတွေရဲ့ထောက်ခံမှုယုံကြည်မှုကိုလိုအပ်တယ်လို့ဒေါက်ဆာစုကြည်ကပြောထားတာကြောင့်မြန်မာလူလူရဲ့ထောက်ခံမှုနဲ့ယုံကြည်မှုကိုရရှိအောင်တရုတ်ကအစွမ်းကုန်ကြိုးပမ်းနေပုံရပါတယ်မြန်မာပြည်မြောက်ပိုင်းမှာလူမှုရေးအကူအညီပေးဖို့အတွက်ရန်ငွေတန်း1000သို့မဟုတ်ဒေါ်လာတန်း150ထောက်ပံ့မှုလွန်ခဲ့တဲ့ဧပြီလမှာတရုတ်အစိုးရကသဘောတူလိုက်ပါတယ်ယူနန်ကိုအခြေခံတဲ့တရုတ်မြန်မာစီးပွားရေးဇင်းညာမှာတရုတ်ဘက်ကစီမံကိန်း30တင်ထားပြီးမြန်မာဟူတာမြန်မာဘက်ကအတည်ပြုပါတယ်အနုနီးနဲ့စီယုံတိမ့်သွင်းတဲ့အပျော်စွဲလမ်းစဉ်ကိုတရုတ်ကျင့်သုံးလာတာတိတ်မကြသေးပါဘူး။ရေရှည်ကျင့်သုံးနိုင်မှအကျိုးခံစားရဖို့ရှိပါသေး။အခုရေတွင်သူခုရေကြီးတောက်လို့ရတာမျိုးမဟုတ်တာသင်ရှားပါလေခင်ဗျာ
။ဒီအောင်ဖင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါလေခင်ဗျာ။စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲအသိပေးခြင်းပါလေ။
ရရှိများရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေအတွက်နိုင်ငံကမှဖြည့်ရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်ဒီကနေ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ငလင်းလှုပ်လာခြင်းချက်ချင်းလှုပ်ဆောင်တင်တာတွေအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာငလင်းတွေမကြာခဏလှုပ်လိရှိပြီးငလင်းတကယ်လှုပ်လာတဲ့အချိန်ကာလကခဏတာအတွင်းမှာပဲအတီးဒီအတက်နိုင်ဆုံးစိတ်တည်ငြိမ်အောင်ထားပြီးတော့ချက်ချင်းတဆင့်စီပေါ့လေလှုပ်ဆောင်တင်တာတွေကိုကြိုတင်သိထားတင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းကိုဒီရန်ကုန်ဆေးရုံအရေးပေါ်ကုသဌာနဗမောက္ခဒေါက်တာမမောဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြမှာပါ
โอเคရေးပေါ်သူဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီငလင်းအန်ဒီယန်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာငလင်းမတိုင်ခင်ကြိုတင်ပြင်ဆင်ထားတဲ့ဒီလေးလံတဲ့ပစ္စည်းတွေပြိုကျလဲကျတာကနေကာကွယ်ဖို့ပစ္စည်းအထားသူစနစ်တကျရှိဖို့နဲ့ဒီလမ်းပေါက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝက်ကာကင်လုပ်နိုင်ဖို့ပေါ့နော်အလုံးကြုံဆုံးအခိုင်အမာဆုံးနေရာကိုရှာရဖို့နဲ့ဒီအရေးပေါ်ရှေးဥသနာပြည့်စုံဤတွင်နဲ့ရေးပေါ်ဆင်းတဲ့ပစ္စည်းတွေကိုဆောင်းနာဖို့တွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေမလင်းလှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့မလင်းလှုပ်တာနဲ့ဆရာရေပထမဆုံးဘာလုပ်ဖို့အရေးကြီးလဲဆရာ
မလင်းတကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှာချက်ချင်းကိုယ့်ရဲ့သုံးပြန်ဆောင်ရွက်မှုတွေကစနစ်ကျဖို့လိုတယ်စနစ်မကျရင်ခုနပြခဲ့တဲ့အနေနဲ့ဒီဆုံးမှုကပို့ပြီးတော့များနိုင်တာပေါ့နော်အဲ့ကြောင့်မလို့တကယ်လို့မြတ်ကိုဟာသောဦးတွေမှာအိမ်တွေမှာရုံးတွေမှာရှိနေတဲ့အခြေအနေပထမဆုံးရေးကြည့်တော့ကိုယ့်အဖို့စတေဘယ်ဖြစ်အောင်ပါနော်
ကိုယ့်ကိုတည်ငြိမ်အောင်နေပြီးတော့ဆုံးဖြတ်ချက်ချပြီးတော့မလုပ်ရမယ်ဆိုတဲ့ step တွေကိုတခုပြီးတစ်ခုလုပ်သွားဖို့လိုတယ်နော်ဒီလိုပဲကိုယ့်ရဲ့ဈေးမှာရှိတဲ့ဒေသဝင်တွေရောနော်လောက်ပေါ်ကိုင်ဘက်တွေရောအကုန်လုံးလည်းပဲတတ်နိုင်သမျှအရန်ကိုမကြောက်ရွံ့မှုနဲ့နော်ရောက်ရက်ခတ်ပြီးတော့ဖြစ်ဖို့အတွက်ဒါတွေအတွက်တော့ချက်ချင်းပဲကြံ့ကြံ့ပေးရမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ငလျင်လှုပ်လာလာချင်းအရေးကြီးဆုံးကဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရမယ်ဆိုတော့အသေးစိတ်ရှင်းပြပေးပါလားဆရာ
။ပထမဆုံးစလှုပ်တာနဲ့လိုရမယ့်ကိစ္စကတော့အမြဲကင်းတဲ့နေရာကိုအမြဲရှာဖို့ကိုရှိနေတဲ့နေရာနေပြီးတော့အမြဲကင်းတဲ့နေရာဆိုတာအဆောက်အဦတွေကနေပြီးတော့အပြင်ကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူး။ဒီကအရှင်ပြေးရှင်းပြီးတော့အဆောက်အဦကိုထွက်အောင်ကြိုးစားတာတို့အဲ့ဒါကျတော့ဓာတ်လိကကိုတုံးပြီးတော့အပြင်ကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သင့်ဘူး။ဘာလို့လဲငယ်ငယ်လှုပ်တဲ့အချိန်ကငယ်ငယ်လေးကိုပြေးနေတဲ့အချိန်မှာပဲကျူတဲ့အချိန်ပိတ်မိတဲ့အချိန်မသွားချုံနိုင်တဲ့အတွက်ကြောင့်ကိုရှိနေတဲ့နေရာမှာပဲဖြစ်ဖြစ်မဲ့နေရာတစ်ခုခုကိုချက်ချင်းရှာတယ်။သူတို့ဖြစ်ဖြစ်တဲ့နေရာဆိုတာကတော့ကျွန်တော်ဒီခိုင်ခန့်တဲ့သပွဲတွေရဲ့အောက်တို့အကာအကွယ်တွေရဲ့အောက်တို့ကြီးဝင်တဲ့ဟာမျို
း။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခိုင်ခန့်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝက်ကာကိုင်ပေါ့နော်။ဝက်ပြီးတော့အကာအကွယ်တစ်ခုကိုယူပြီးတော့တစ်ခုခုကိုမလဲအောင်ကိုင်ထားမှာပေါ့ဆရာနော်
။ဟုတ်ကဲ့ဟုတ်ကဲ့။ခရင်အောက်တို့နေတဲ့နေရာမျိုးတော့သူကမဝင်သေးဘူး။ခရင်အောက်ကျတော့အရင်နေတော့အခုခုပြောကြတာနဲ့ကိုကအောက်မှာပြီးနေမှာပေါ့နော်တကယ်တော့ခိုင်ခန့်တဲ့သပွဲမျိုးတွေခိုင်ခန့်တဲ့အကာအကွယ်မျိုးတွေဒီလိုမျိုးတွေအောက်မှာချက်ချင်းနေရာယူနေတယ်အဲ့ရပေါ်မှာရှိနေတာမှာခေါင်းနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ခေါင်းပေါ်ကနောက်တစ်ခုကကျတော့ဝင်းပေါက်တို့နိုင်ရန်တို့ဒီမှန်တကားတို့ဒီလိုခြေရင်းမျိုးတွေပြီးမှနောက်ပြောကြနိုင်တဲ့ပိန်တော်ပြီဘောကမြင့်နေထားတဲ့ပစ္စည်းတွေရှိတဲ့နေရာတွေဒီလိုနေရာမျိုးတွေအောက်မှာတော့မနေသေးဘူးဒီကအရင်တို့ဘာလို့မှလည်းမနေသေးဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဒီငလျင်လှုပ်လှုပ်ချင်းနောက်ထပ်ဖြစ်နိုင်တဲ့ဘလို့အနေထပ်တော့ပြင်ထားစင်နေလားဆရာ
တကယ်လို့ပြန်ကိုကတိတ်မိနေမယ်ဆိုရင်ဒီထဲမှာအပြင်ထွက်မရပဲတိတ်မိနေတဲ့အခါမျိုးမှာလည်းပဲတက်နေတဲ့စိတ်ကိုတည်ငြိမ်အောင်ထားဖို့လိုတယ်ပြီးတဲ့အခါမှာအရင်ရုံးကံလှုပ်ရှားပြီးတော့မထွက်ဖို့ရည်ရည်ရုံးကံလှုပ်ရှားလိုက်မှကိုယ့်ကိုပြုတ်ချနိုင်တာမျိုးတွေထပ်ပြုံသွားတာမျိုးတွေဖြစ်နိုင်တဲ့အတွက်အဲ့ဒီမှာကိုညစ်တောင်းမှုအတွက်သူကကြိုးစားမှာတကယ်လို့ပြန်ကိုကိုယ်တိုင်တနေရာထဲမှာပြိမ့်မိနေတယ်ဆိုရင
်ဟုတ်ကဲ့ဆရာအခုလိုဒီအိမ်တွဲမှာပြီးသွားတဲ့ခါကျတော့တကယ်လို့ကိုကအိမ်ပြင်ကိုရောက်နေရောဆရာဘာတွေချက်ချင်းလုပ်ဆောင်တယ်လဲဆရာ
တကယ်လို့အိမ်ပြင်ထွက်နေရင်လည်းပဲဘုကာကိုင်ဆိုတဲ့တော့ငလျင်မှာသူချက်ချင်းအောက်ကိုဘာကြောင့်ဝှချလိုက်ရလဲဆိုတဲ့ခါကျတော့ငလျင်ကိုယ်တိုင်ကမတည့်ရနေတဲ့လူထိုင်နေတဲ့လူသူကဆဲချအောင်အရန်ကိုရေကြီးပေါ်ကိုသူကဘိုင်းသူလဲချအောင်လုပ်နိုင်တဲ့တုံ့လုံမျိုးဆိုတဲ့ခါကျတော့သူကသူတို့ပြင်ပြန်ပြီးတဲ့ပုံစံအရငလျင်ကကိုယ်ကိုတဲမချခင်ကိုကအရင်လဲချပါလို့ပြောတာပေါ့ဒါမှမဟုတ်ငလျင်ကငလျင်တန်းကြောင့်ဝုန်းတို့လဲချတဲ့အခါမျိုးကြရင်လက်ဆောင်ပြီးလက်ကျုပ်မယ်ခေါင်းနဲ့ဖြစ်ပြီးခေါင်းမှာတန်ရရမယ်သတိပြစ်မယ်ဒီလိုမျိုးတွေဖြစ်မှာဆိုလို့ဘုတ်ဆိုတဲ့ပထမဆုံးဆောင်ဆက်ကတဲ့နေကြီးပေါ်ကိုဒူးထောက်ပြီးပြုတ်လိုက်ပါတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီမှာတော့နေကြီးပေါ်မှာဝှက်ချတာပေါ့နော်အိမ်ထဲမှာဆိုရင်တော့ကြမ်းမြင့်ပေါ်ကိုဝှက်ချရမယ်တဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပြီးတဲ့အခါမှာကာဆိုတဲ့သဘောကတော့သူကပါဝဆိုလိုတာလေးဆိုကာဆိုတာကိုယ့်ရဲ့အပေါ်ကနေပြီးတော့ပြုတ်ချလာနိုင်တဲ့ပစ္စည်းတွေကိုအဓိကအရေးကြီးဆုံးဖြစ်တဲ့ဥကောင်းဒါကိုကာဝယ်နိုင်တာပေါ့နော်ဥကောင်းကိုတစ်ခုခုထိမြင်ရင်သူကကျန်တဲ့တုံ့ပြန်မှုတွေမဆောင်ရနိုင်တော့ဘူးအဲကြောင့်မလို့ဥကောင်းကိုမထိမြင်ကိုယ့်ရဲ့ခေါင်းပေါ်ကိုလက်ကိုတင်ဒါမှမဟုတ်ဘေးနားမှာခေါင်းလို့တခြားပစ္စည်းလို့ရှိရင်ခေါင်းပေါ်မှာတစ်ခုခုတင်တကယ်လို့ဘန်းလို့ဘားလို့ဒီလိုမျိုးတွေရှိရင်လည်းခေါင်းပေါ်ကိုတင်ထားဖို့တော့ပြောတာကာကာပါလို့ပြောတာ
ပေါ့နော်ဟုတ်ကဲ့ဆရာအဲ့တော့ဒီအိမ်အတွင်းမှာဆိုလို့ရှိရင်လည်းဒီကောက်ကိုမထိခဲ့အောင်ဒီဆရာအရင်ပြောခဲ့တဲ့ဒီခိုင်မာတဲ့ဇပွဲအောက်မှာဝင်ပြီးတော့အကာအကွယ်ယူလာဇပွဲတိုင်ကိုကင်တာမျိုးကိုဆွလိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကာပြီးတော့မကင်ဆိုတဲ့ဇပွဲကငလျင်ကကိုယ်ကိုလွတ်ကာပြီးတော့ဆွဲလဲနေတဲ့အတွက်ကြောင့်ဘေးကနေပြုတ်မကြအောင်ဘေးမကြအောင်တခုခုကိုကင်ထားဝယ်ဒီလိုဇပွဲမျိုးနော်ဒါမှဒါကြောင့်မလို့ဝတ်ကာကင်ဆိုတဲ့ကျွန်တော်တို့ကငလျင်မှာအဓိကတုံ့ပြန်ရမယ့်အခြေအနေကိုသူကဆွလိုတာတကယ်လို့အပြင်းမှာကိုကအပြင်းမှာအဆောက်အဦအပြင်းမှာရောက်နေရင်လည်းပဲကျိုးကြနေတဲ့ဒီကြီးတွေကြည့်တဲ့အစ်ကတင်တွေအောက်တို့စာအုပ်တွေရဲ့ဘေးတို့နော်အမြင့်မှာတက်နေတဲ့ဘေးအဲ့နေရာမျိုးတွေမဟုတ်ဘဲနဲ့ငလျင်မှာအဓိကကိုပြေးပြီးတော့ရှောင်ပုံးရမယ့်နေရာကဘာမှမရှိတဲ့ကွင်းပြင်လို့ကွက်လိုက်လို့နေရာမျိုးတွေမှာပဲသူကသွားပြီးတော့ဘောက်ကာဆိုင်နေတဲ့အဲ့နေရာမှာကိုယ့်ကိုဆစ်ပြောင်းနေဖြစ်နေပါတယ်နော
်ဟုတ်ကဲ့ဆရာတကယ်လို့အပြင်မှာကားမောင်းနေတဲ့အနေထားမှာရှိနေခဲ့ရော
မောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်လျှောက်ပြီးချက်ချင်းရက်ရက်တဲ့အခါမှာလည်းခုနပြောသလိုပဲကျုပ်ကြပြိုလဲနိုင်တဲ့ပစ္စည်းတွေရှိတဲ့နေရာမျိုးတိုက်တွေနဲ့ဝေးရာတစ်ပြေလေးနဲ့ဝေးရာဒါဆိုတကားတွေပေါ်တို့တကားအောက်တို့ဒီလိုသဘောမျိုးတွေမှာလည်းတုံးကမရဘူးကားထဲမှာရှိနေကားထဲမှာပဲဆက်နေဖို့အတွက်ဘာလို့လဲကားကိုယ့်ပေါ်ကိုကျုပ်ကြလာတာတခုရှိရင်လည်းကားကကိုယ်ကိုကာကွယ်ပေးနိုင်ရှင်းမကြည့်အောင်ဘေးကိုမထွက်အောင်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအပြင်မှာ အထူးသတိထားတဲ့နေရာအနေထားမျိုးတွေရှိနေလားဆရာ
။အခုကကျတော့လည်းပဲကြွားတကယ်လို့ပြန်နည်းနည်းလုပ်တဲ့အချိန်မှာကိုကပင်လယ်ကမ်းခြေလိုနေရာမျိုးရောက်နေတယ်ဆိုရင်တော့ဒါမြင့်တဲ့နေရာဟောလို့ဆူနာမီကလာနိုင်တယ်ဆိုတော့နိုင်မိနစ်ပိုင်းနိုင်ပိုင်းအတွင်းမှာသူကတိုက်လာနိုင်တဲ့အတွက်ကြောင့်ဆူနာမီလုံးမဲ့မြင့်တဲ့နေရာဆူနာမီရေလိုက်နေရာ20 30 50ဒီမြင့်တက်ပြီးတော့ဟိုအားလုံးကိုသူကဘယ်လိုပြောမလဲအနည်းရှိတဲ့အတွက်ကြောင့်အနည်းဆုံးတော့ပင်50အထက်မြင့်တဲ့နေရာမျိုးကိုဒါမျိုးအဆောက်အဦမြင့်ရှိတဲ့နေရာမျိုးအရင်တက်နိုင်တဲ့အရင်ဆုံးပြေးပြီးတော့ဖောက်ခွဲနေတိုင်းဖြစ်နေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အပေါ်နိုင်ငံတကာရောက်ကရင်အဖွဲ့အစည်းပေါင်း40ကျော်ကတူးဆူထောက်ခံခဲ့ရဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားကွဲပြားတဲ့အမြင်တွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ
အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကရင်ဆိုင်သွားမဲ့မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းမှုဖော်ထုတ်မှုပေါ်မှာနိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း40ကျော်ကကြိုဆိုထောက်ခံကြောင်းဒီဇင်ဘာလ2ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။အခုလို ICJ တရားစွဲဆိုမှုကရိုဟင်ဂျာအတွက်တည်းမကပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသတွေအလုံးအတွက်တရားမျှတမှုရရှိဖို့အတွက်ကရင်ဖွဲ့တွေကကြိုဆိုထောက်ခံတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရသူနော်ဝါခုရှိကပြောပါတယ်။မြန်မာနိုင်ငံဟာ UN ရဲ့လူမျိုးတုံးသတ်ပြမှုရာဇဝတ်မှုကာကွယ်ခြင်းနဲ့ပြည်ထောင်ချမှတ်ခြင်းဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးသူပြီးသားဖြစ်တာကြောင့်ကမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုပေါ်မှာ ICJ တရားရုံးမှာရင်ဆိုင်သွားရမှာလည်းဖြစ်ပါတယ်
။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လှရဲ့နေအိမ်ကိုတည်စင်မာလာ3ရက်နေ့ညကအမည်မသိအဖွဲ့ကနေလက်ပစ်ဘုံးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီလိုဘုံးနဲ့ပစ်ခတ်ရမှာပောက်ကွဲမှုမရှိခဲ့သလိုနေမြေခံရဲတပ်ဖွဲ့ကနေတရားခံကိုစစ်စစ်နေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီဘုံးခွဲမှုဖြစ်စဉ်ဟာဒေသတွေလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတန်တရာရှိနေပါတယ်။ဘုံးခွဲမှုဖြစ်စဉ်အတွင်ဦးမောင်မောင်လှဟာအမျိုးသားလွတ်တော်အစည်းအဝေးတက်ရောက်နေချိန်ဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမဖြစ်သူတို့တာရှိနေကြောင်းဒေသခံတွေကဆိုပါတယ်။
ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့နယ်တာလီမြို့နယ်ခွဲမှာပါဝင်တဲ့နာဟိုင်းလုံရွာမှာဒေသခံလူထုကန့်ကွက်တဲ့ကြားကကုမ္ပဏီတွေကနေချွေဆက်လက်သူ့ဖော်နေမှုကြောင့်တဘာဝဘေးကြုံရတဲ့ဒေသခံတွေကနေအိမ်ကိုစွန့်ခွာပြီးရွာပြင်မှာသွားရောက်နေထိုင်ကြရပါတယ်။အခုပြီးခဲ့တဲ့မိုးတွင်းကာလကနေအခုချိန်ထိနေအိမ်ကိုပြစ်ပြီးရွာပြင်မှာသွားနေရတဲ့ရွာသားတွေမီတာစု80ဆင့်နေပြီဖြစ်ကြောင်းနေထိုင်လုကန်စားတာဖို့အခက်အခဲရင်ဆိုင်နေရကြောင်းနာဟိုင်းလုံရွာသားဆိုင်းရှိုးကပြောပါတယ်။2006ခုနှစ်ကတည်းကစတင်လာတဲ့နာဟိုင်းလုံဒေသမှာရွှေတူးဖို့မှုကြောင့်နှစ်နာဆုံးရှုံးမှုတွေခံနေရတဲ့ဒေသခံတွေဆက်တိုက်ဆန့်ကျင်ကပ်ကွက်လာခဲ့ကြပေမဲ့လည်းအစိုးရဆက်ဆက်အာဏာပိုင်တွေကလည်းဒေသခံတွေကိုဖြည့်ရှင်းပေးတာမျိုးမရှိကြောင်းနာဟိုင်းလုံဒေသခံတွေကပြောဆိုနေပါတယ်။နာဟိုင်းလုံမှာရွှေတူးဖို့မှုကြောင့်ဒေသခံလူထုရဲ့လယ်ယာမြေအီက380ကျော်လဲပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။
မွန်ပြည်သက်ပါတီဦးဆောင်အကောင့်ထဲဖို့ဆောင်ရွက်လျက်ရှိတဲ့မူရစေးဆွဲသူများပြန်လည်ထူထောင်ရေးဌာနရဲ့လုပ်ငန်းစဉ်တွေကိုနိုဝင်ဘာလကုန်ပိုင်းကရေးမြုပ်နဲ့အတွင်းရှိခြေရွာတွေမှာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်ရာနယ်မြေဖြစ်တဲ့ဝယ်စင်စခန်းအနီးမှာမူရစေးဆွဲသူများပြန်လည်ထူထောင်ရေးစခန်းကိုအကောင့်ထဲဖို့နေမှုနဲ့ဌာနလုပ်ငန်းစီမံကိန်းတွေကိုပြီးခဲ့တဲ့မိုးရာသီမှာစတင်ပြုတ်လုလာခဲ့ပြီးရေလွှမ်းမိုးမှုနဲ့ရေဘေးဒုက္ခကြောင့်အခုအခါတဖန်ကွင်းစင်ပြီးရှင်းပြပေးခြင်းဖြစ်ပါတယ်ဒီရှင်းလင်းပွဲမှာမွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာနဲ့ဒဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းတို့ဦးဆောင်ပါဝင်ခဲ့ပါတယ်အဆိုပါမိုးရစေးဆွဲသူများပြန်လည်ထူထောင်ရေးဌာနကို2018ခုနှစ်မှာစုစုပေါင်း45ဦးကိုယ်စားလှယ်အဖွဲ့ကစတင်အကောင့်ထယ်ဖော်ဆောင်ခဲ့တာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဆေးရသွေးမှုလူခွင့်ရေးထိုးဖောက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကနေတရားစွဲဆိုမှုကြောင့်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့အချို့ကလည်းထောက်ခံကြိုဆိုကြတယ်လို့တချို့ကမြန်မာအစိုးရဘက်ကလည်းရည်တည်ထောက်ခံကြပါတယ်ဒီအကြောင်းသိစိတ်ကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပဋိပက္ခဖြစ်စဉ်မှာမြန်မာစစ်တပ်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာရိုဟင်ဂျာဆိုသူခုနှစ်သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီအချိန်တုန်းကတပ်ဖြတ်ခြင်းအတ္တမကျူးလွန်ခြင်းစတဲ့လူအခွင့်အရေးချိုးဖောက်မှုတွေလည်းခံကြရတယ်လို့လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကထုတ်ပြန်ပါတယ်။ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကိုလူမျိုးသုံးတပ်ဖြတ်မှုဆိုင်ရာဥပဒေချိုးဖောက်မှုနဲ့အပြစ်ပြေဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့များရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပပြုလုပ်တဲ့အစည်းအဝေးမှာတော့ ICJ မှာမြန်မာအစိုးရကတရားရင်ဆိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ရမှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုပြတ်တနေခြင်းဖြစ်ပြီးတော့အမှန်တရားနဲ့တရားမျှတမှုကိုဖော်ထုတ်နေခြင်းဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်။ PPST ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ
်။အဖွဲ့အစည်းဖွဲ့ဆိုတော့အတွေ့အမြင်ကတော့တော်တော်လေးကြီးရတော့ဗျ။တခုတည်းကြောက်တော်တော်ကြီးကိုကြီးရတော့ဗောနော်။အဲဒါပေမဲ့နောက်ဆုံးတော့ထုတ်ပြန်ကြေတဲ့မှာအတိုင်ထွက်လာတာဗောနော်။ဒီဥစားကတော့ထုံးကြမှာပဲ။ဒီဘာမှအိုးထူးထူးခြားခြားပြည်သူ့မှာအကောင်းမြင်တာတော့အဆိုးမြင်တာတော့ရှိဖို့မလိုဘူးကျွန်တော်တို့စေဖွဲ့ကတတန်တဲ့ထွက်အောင်လုပ်ရတယ်ဆိုတော့သူကမလွယ်ဘူးပေါ့ဗျာနော
်မြန်မာအစိုးရနဲ့စစ်တပ်ကနေတရားသွားရောက်ရင်ဆိုင်မှာကိုထောက်ခံကြောင်းအကောင်းမြင်ကြောင်းနဲ့တိကျမှန်ကန်တော့အချက်လက်အပြည့်စုံဖြင့်သွားရောက်ဖြေရှင်းရန်တိုက်တွန်းကြောင်းရှမ်းလက်နက်ကိုင်တစ်ခုဖြစ်တဲ့ RCSS SSA နဲ့ SSPP SSA တို့ကကြေညာချက်အတီးတီးထုတ်ပြန်ကြပါတယ်လူအခွင့်အရေးချိုးဖောက်မှုစစ်ရာဇဝတ်ကျိုးလွန်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုမှုအပေါ်ထောက်ခံကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့အနေနဲ့ကြေညာချက်ထုတ်ပြန်ခဲ့တဲ့ TNLA တအောင်လက်နက်ကိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတအကျော်ကလည်းအခုလိုပြောပါတယ်
ဒီစတရလူလူအလို့ဆောင်ချက်တွေစီရမှုကျလို့မှုတွေအတူကြီးချတော့မှုတွေဒီစစ်စစ်ရာကိုကျတော့ထောက်ခံတယ်လူအလို့ရှင်တော့ကျင်းဘက်မှာတော့ဒီရှိတဲ့တက်တွေထောက်ထားတယ်ပေါ့နော်ဒီကန်တော်မှပူပေါင်းဆောင်ရွက်မှုရှိတယ်ပေါ့
အခုလိုတရားစွဲဆိုမှုကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်နေသာလန်နိုင်ငံတီဟစ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိတွားရောက်ရင်ဆိုင်မှာဖြစ်ကြောင်းနိုဝင်ဘာလ20ရက်နေ့ကမြန်မာအစိုးရကထုတ်ပြန်ခဲ့ပါတယ်
ဆက်ပြီးတော့ထိုင်းနယ်စပ်နဲ့ကလက်မှာရှိတဲ့ဖျားသုံးစုဒေသမှာမြန်မာစစ်တပ်နဲ့မွန်ပြည်သက်ပါတီတပ်တို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ပေးတိမ်းရှောင်နေကြရပါတယ်ဒီအခြေအနေကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့ကြားဖျားသုံးစုဒေသဂျပန်ရေတွင်တိုက်ပွဲကြောင့်ဂျပန်ရေတွင်ကြံတော်နဲ့တိုက်ရင်သုံးရွာသားတွေဟာအထူးသဖြင့်တက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေ900ထက်မနည်းဘေးလို့ရထိုင်းနိုင်ငံတဲကိုထွက်ပြေးနေရပါတယ်ဒီချင်းတွေကိုမိတွေးဖို့စစ်ဆောင်စခန်းရောက်ဂျပန်ရေတွင်စစ်ဆောင်တူကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်ကိုငါလည်းကမလေးတို့လို့လည်းကတာဒီမလေးဒီပြုတ်ကြလည်းကဖ
တ်တယ်ကလေးတွေရောလူငယ်တွေရောလူအုပ်တွေရောကြောင်းလန့်လို့ထွက်ပြေးလာရတယ်မိတွေးဖို့ကြောင်းမှာခိုးလုံနေရတယ်စိုက်ပွဲကပဲချင်းအေးချမ်းမဲ့ဆိုတာမသိသေးဘူးကျွန်တော်တို့ရွာသားတွေကတော့စစ်ဆောင်နေရတယ်
ဒီလိုထပ်ပြေးလာရတဲ့အတွက်အိမ်မှာကျနေတဲ့အဖိုးသားပစ္စည်းတွေကြက်ဝက်အိမ်မွေးတိရိစ္ဆာန်တွေဆုံးရှုံးလိုက်ရတယ်လို့ဂျပန်ရေတွင်းရွာမှစစ်ရှောင်မျိုးသမီးတူကမွန်မာဒာနဲ့အခုလိုပဲပြောပါဗျာ
哦馬達旺哦的薩康的莫的哈拉克朗嘛他給比羅加拉哈的到你來
啊哦ပြောစရာမရှိတော့အောင်ဂျေမွတ်ပြက်စီးနေပြီလို့ရွာပြန်သွားတဲ့သူတွေကပြောပြတယ်အိမ်တွေမှာဆိုရင်လည်းပြောစရာမရှိတော့ဘူးໝွေနောက်ထားလိုက်တာသူတို့ရွာဆက်ဆာရောက်တဲ့နေ့ကဆိုရင်အိမ်မှာမွေးထားတဲ့ဝက်အိုနှကောင်ကိုသူတို့ချက်စားလိုက်တာဂုံရောဆန်စီအကုန်လုံးပြက်စက်လက်ခတ်တွေလှုပ်ထားတာတချို့အိမ်ဆိုရင်ဖောက်ထွင်းထားတာ workshop ဆိုင်ကဆိုင်ငယ်တွေယူသွားတယ်အိမ်မှာဆိုရင်ငွေစုပူးတွေပါတယ်တွေ့ရအကုန်ကောက်သွားတာအဲ့လိုမျိုးတွေရှိတယ
်ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်ညတကောင်နဲ့2ရက်နေ့နနက်ပိုင်းကူးတဲ့အချိန်မှာလဲလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့အပြန်အလှန်အဆက်မပြတ်ပြစ်ခတ်တံတွေဖြစ်ပေါ်ခဲ့ပါတယ်ဂျပန်ရေတွင်တပ်တည်စခန်းကိစ္စကိုမွန်ပြည်သက်ပါတီနဲ့အရှေ့တောင်တိုင်းစစ်ဌာနချုပ်က
သမတော်အရာရှိတွေပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကသွေးဆောင်တာတစ်စုံတရားသဘောတူကြတဲ့အစ်ထိပ်မရောက်သေးဘူးလို့လည်းမွန်ပြည်တပ်ပါတီ PDN ရဲ့ဌာနတာဝန်ခံနိုင်ဝင်းလှကခုလိုပဲပြောပါတယ်။နှစ်ဖက်တွေ့တဲ့အနေအထားကတော့ကျွန်တော်တို့နှစ်ဖက်ကြင်ပြတဲ့အစီအစဉ်ကိုကျွန်တော်တို့သဘောတူဒီဒီလေတဲ့အစီအစဉ်ကိုတစ်စုံတရားတော့မရောက်ဘူးကိုလည်းနော်နှစ်ဖက်ဟိုကြင်ပြတာတော့ဒီအစီ
ဒီနေ့ကတော့ကျွန်တော်တို့ဒီငလင်းအင်းအတွင်းတကယ်လှုပ်လာပြီဆိုတဲ့အချက်ညူမှာကျွန်တော်တို့မှာချက်ချင်းကိုပြောလို့ဆောင်ဖို့ပရဝတ်တောင်စုဆိုတဲ့ကောင်းဆောင်ဖြူပြီးမွန်ပြည်တစ်ပါတီတက်တည်တဲ့ဂျပန်ရေးတွင်ကြေးရွာကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းကြေးရွာသား900ကျော်ဟာထိုင်းမဲချမ်းမှရှိတဲ့မိတွေးဖို့နမကိတ်ဖုံးကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာဟာတပတ်ကျော်ရှိနေပြီဖြစ်ပါတယ်ရှင်။
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာလက်နက်ကြီးကြီးတလုံးကြောက်ရောက်ပောက်ကွဲခဲ့တဲ့အတွေ့အမျိုးသမီးနဲ့ကလေးတွေအပါအဝင်၃ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှိနေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။ဘီအန်အိုင်ဝိုင်းတို့သားတွေစူးစိတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာမှ855ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါ။
တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးဟာနိုင်ငံတော်အတိုင််ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပေကြားချက်အရဒီဇင်ဘာလ9ရက်နေ့ရှေ့ရက်နေ့တွေမှာမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းတရုတ်နိုင်ငံသားဌာနကကြာသပတေးနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒေါ်ဆန်းစုကြည်ဟာအပြည်ပြည်ဆိုင်ရာတရားခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားဆွဲဆိုထားတာကိုရင်ဆိုင်ဖြေရှင်းဖို့ဒီဇင်ဘာလ10ရက်ထက်နောက်မကျဘဲမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းတရုတ်နိုင်ငံသားဌာနကကြာသပတေးနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒေါ်ဆန်းစုကြည်ဟာအပြည်ပြည်ဆိုင်ရာတရားခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားဆွဲဆိုထားတာကိုရင်ဆိုင်ဖြေရှင်းဖို့ဒီဇင်ဘာလ10ရက်ထက်နောက်မကျဘဲမြန်မာနိုင်ငံကိုလာရောက်မယ်ကြောင impeachment တွေကိုတတ်မှတ်ရေးဆက်ပြီးလှုပ်ဆောင်ကြဖို့ဒီမိုကရက်ခေါင်းဆောင်တွေကိုကြာသပိုင်းကညွှန်ကြားလိုက်ပါတယ်။သမ္မတထရမ့်ဟာသမ္မတအနေနဲ့ပြုမှုလှုပ်ဆောင်ရမယ့်တတ်မှတ်ချက်တွေကိုမလိုက်နာဘူး။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုတောင်းဆိုပြီးအမေရိကန်ခြေကံဥပဒေကိုလိုက်နာပါမယ်ဆိုတဲ့ကြမ်းကြိမ်ဆိုချက်ကိုချိုးဖောက်တယ်လို့မစ္စစ်ဘလူးစီကခတ်တူတူပဲကြေညာသွားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာ2020ပြည်သမ္မတရွေးကောက်ပွဲအတွက်သမ္မတထရမ့်ရဲ့ပြိုင်ဘက်တစ်ဦးဖြစ်ပါတယ်။အီရန်နိုင်ငံမှာဓာတ်ဆီဆီကိုရုတ်တရက်အလွန်ကျွံတိုးမဲ့လိုက်တာကြောင့်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေကိုရဲကနေနေနာမှာတေဆုံးသူ1000ကျော်သွားပြီလို့အမေရိကန်နိုင်ငံရဲ့ဌာနအီရန်ဆိုင်ရာအထူးကိုယ်စားလှယ်ဘရိုင်ယန်ဟုတ်ကကြာသပတေးနေ့မှာပြောပါတယ်။အီရန်ဆိုရက်ကဓာတ်ဆီဆီကို300ရာခိုင်နှုန်းထိတိုးမြင့်လိုက်ပြီးတဲ့နောက်ဒိုမလာ15ရင်းမှာဆန္ဒပြပွဲတွေစဖြစ်လာတာပါ။အီရန်မျိုးကြီးတွေပါဝင်မျိုးပေါင်း100ကျော်မှာအီရန်ဘာသာရေးခေါင်းဆောင်တွေနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုဆက်ပြီးရန်စနိုင်မယ်ဆိုရင်သမ္မတထရမ့်ကုန်သိက္ခာထိခိုက်စေတဲ့အတုံးလုံးတွေနဲ့မြောက်ကိုရီးယားကပြန်လည်တုံ့ပြန်မယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးတစ်ချိုဆွန်ဝီကကြာသပတေးနေ့မှာတတိပေးပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးလက်နဲ့စီစဉ်လို့နဲ့ပတ်သက်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားနှိမ့်နှိုင်းဆွေးနွေးအလားအလာမျက်မြင်နေချိန်မှာပဲအခုလိုတတိပေးလိုက်တာပါခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။တောင်းကြနေမနေ့ဖက်6နိုင်ရီ9နိုင်ရီအထိ VOA အစီအစဉ်တွေကိုလိုင်းလွန်မီတာ30နဲ့40 48နဲ့လိုင်းလန်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရစီမြန်နေတို့ကမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.